မင်္ဂလာပါခင်ဗျာစနေညတိုင်းရိုက်လိုင်းအစီအစဉ်ကနေပြုဆိုပါရယ်နိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာကျွန်တော်တို့အခုဒီအစီအစဉ်လုပ်တဲ့အချိန်ထိအမေရိကန်ပြည်ထောင်စုမှာရောက်နေသေးပါအမေရိကန်ပြည်ထောင်စုလက်ရှိဒီညမှာဆိုတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိနေပါတယ်သူဒီညဒါအမေရိကန်မှာဆိုရင်တော့အခုမနေ့7နာရီပေါ့ခင်ဗျာဆိုတော့ဒီကြီးစင်မှာဒေါ်ဆန်းစုကြည်က UK နိုင်ငံပြည်ထောင်နိုင်ငံလို့လည်းပြောကြတဲ့ UK နိုင်ငံကိုအရင်သွားပါတယ်ပြီးတဲ့ခါကျတော့အမေရိကန်ပြည်ထောင်စုကိုလာပါတယ်နောက်ရက်ဒီမှာသူကကုလသမဂ္ဂကိုသွားပါမယ်ကုလသမဂ္ဂအတွင်းညီလာခံမှာမိန့်ခွန်းပြောပါမယ်တတိယအဖြစ်ပြောရမယ်ဆိုရင်တော့ဒီကြီးစင်ဟာဒေါ်ဆန်းစုကြည်အနေနဲ့နိုင်ငံတော်အစိုးရအဖွဲ့ဖွဲ့ပြီးတဲ့နောက်ပိုင်းတနည်းပြောရရင်နိုင်ငံတော်ရဲ့ထိပ်တန်းတာဝန်ရှိသူဖြစ်ပြီးတဲ့နောက်ပိုင်းတကယ်ကဘာထိပ်တန်းကြီးအနောက်နိုင်ငံကြီးနှစ်ခုတတိယအဖြစ်မြန်မာနိုင်ငံစစ်အုပ်စိုးမှုအောက်မှာရှိနေစဉ်ကာလတလျှောက်မြန်မာအရေးကိုကူညီအားပေးထောက်ခံခဲ့တဲ့အဓိကအင်အားကြီးနိုင်ငံတစ်ခုကိုလာရလို့ဆိုရမှာပါကျတော့ကလက်ရှိမြန်မာနိုင်ငံမှာဒီမိုကရေစီပြည်ပြောင်းလဲလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေဖော်ဆောင်နေပါတယ်။ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလုပ်ငန်းတွေရှိပါတယ်။ဒီလုပ်ငန်းတွေမှာအခုဒေါ်ဆန်းစုကြည်ကြီးထွက်လာတဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့အခန်းကဏ္ဍဘယ်လိုများကျွန်တော်တို့နားလည်နိုင်ပါသလဲ။ဒီသူတို့ရဲ့အခန်းကဏ္ဍဒီနိုင်ငံတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအဓိကနေရာမှာရှိနေပါသေးတယ်လဲ။ဒါကိုကျွန်တော်တို့ဆွေးနွေးကြဖို့ပါ။ပင်နိုင်ဆွေးနွေးပြဖို့အတွက်ဖိကော်တာသူနူးတယ်မှာတူကတော့အရင်ကကျွန်တော်တို့အဝေးရောက်မြန်မာအစိုးရလို့ခေါ်တဲ့ NCGUB အစိုးရဖွဲ့ရဲ့တောင်ရှိပုဂ္ဂိုလ်ဒူဝင်ကြီးဒူဖြစ်ခဲ့သူဒေါက်တာတင်းဆွေပါဒေါက်တင်းဆွေကအခုချိန်ဒီလေးအတွက်မြန်မာအရေးကိုမပြတ်စောင့်ကြည့်လေ့လာပြီးတော့ဝေဖန်သုံးသပ်ချက်တွေရေးသားနေပြီလို့ဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံတွင်အခြေစိုက်တကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ကိုတည်ထောင်သူတဦးဖြစ်တဲ့ကိုစိုးမြင့်အောင်ဖြစ်ပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်ကျေးဇူးပါတယ်ခင်ဗျ။ပင်နဲ့ပေါင်းဆွေးနွေးမဲ့သူတွေလည်းရှိပါတယ်။ဆိုတော့ဇေရော်တင်းဆွေဒီအင်အားကြီးနိုင်ငံတွေရဲ့အနောက်အင်အားကြီးနိုင်ငံတွေရဲ့မြမအရေးနဲ့ပတ်သက်တဲ့အဓိကအခက်အခဲကအခုအချိန်မှာဆရာဘယ်လိုနားလည်ထားပါသလဲခင်ဗျာ
ဟုတ်ကဲ့ပထမဆုံးချက်ကတော့ကျွန်တော်တို့ဒီအနောက်အင်အားကြီးနိုင်ငံဆိုတဲ့အသုံးလုံးပေါ့နော်အာကျွန်တော်တို့ဒီကနေ့27ရာစုမှာတော့20ရာစုနှစ်တုန်းကဖြစ်ခဲ့တဲ့အရှိန်နဲ့အနောက်တနည်းဖြင့်အရင်းရှင်တဲ့ကွန်မြူနစ်ဆိုတဲ့ကာလကြီးကိုလွန်ပြီးတော့သုံးသပ်ဖြစ်နေလို့ကျွန်တော်ပထမအစဉ်ခံလို့ပါတယ်။အဲတော့ဗမာဒီမိုကရေစီရေးမှာတကယ်ပဲလက်တွေ့ကြကြူညီထောက်ပံ့ခဲ့တဲ့နိုင်ငံတွေဟာဒီမိုကရေစီနိုင်ငံတွေတနည်းအားဖြင့်အနောက်နိုင်ငံတွေလို့ပြောရင်ဒါတကယ်ကိုမှန်တဲ့အချက်ပါပဲ။ဒါကြောင့်ဗမာဒီမိုကရေစီကြောင်းလေးမှာအနောက်နိုင်ငံတွေကဒါမှအရေးကြီးတဲ့ကဏ္ဍကပါခဲ့တယ်။အခုလိုဒီမိုကရေစီအခုကြောင်းကာလတည်ဆောက်ရေးမှာလည်းဒီနိုင်ငံတွေဟာဒါမှအရေးကြီးတဲ့ကဏ္ဍအနေနဲ့ဆက်ရှိနေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီဒေါ်ဆုရဲ့ဒီခီးစဉ်ရွေးချယ်တဲ့နိုင်ငံကြီးနှစ်ခုဟာကျွန်တော်တို့မြန်မာနိုင်ငံရဲ့အခုပြောင်းမှာဆက်လက်ပြီးတော့တနည်းတဖုံပေါ့အရင်နဲ့မတူတဲ့တိဆောက်ရေးကိစ္စတွေ၊ကုညီဤမှုကိစ္စတွေ၊ယင်းနှိမ့်နှံမှုကိစ္စတွေအစအစအရာရာဆက်ပြီးတော့ရေးပါမယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့။ကိုစိုးမြောင်ကိုစိုးမြောင်အနေနဲ့ကရောဒီနောက်နိုင်ငံကြီးတွေပေါ့လေဒေါ်ဆန်းစုကြည်အခုခီးစဉ်ကနောက်ဘက်ကိုလာတဲ့နောက်နိုင်ငံတွေကိုလာတဲ့ခီးစဉ်မို့လို့ကျွန်တော်တို့နောက်နိုင်ငံကြီးတွေလို့အခုချိန်မှာပြောပါတယ်အနောက်နိုင်ငံကြီးတွေရဲ့မြန်မာနိုင်ငံတိုးတက်ပြောင်းလဲမှုအစဉ်အဆက်မှာအခန်းကဏ္ဍဘယ်လိုရှိလဲလို့နားလဲပါတယ်ခင်ဗျာ
အနောက်နိုင်ငံကြီးတွေကတော့ကျွန်တော်တို့မြန်မာဒီမိုကရေစီရေးကိုနှစ်ပေါင်းများစွာဟိုအကူအညီအားပေးခဲ့ကြတဲ့နိုင်ငံတွေဖြစ်ပါတယ်ခင်ဗျာနောက်ပြီးတော့လည်းဟိုဒေါ်ဆန်းစုကြည်ဆိုလို့ရှိရင်လည်းဒီ British နိုင်ငံမှာသူဟိုနေခဲ့တဲ့အချိန်ကာလလည်းတော်များတယ်။နောက်မိသားစုရလည်းဆက်ဆက်ပတ်သက်မှုတွေလည်းရှိတယ်ပေါ့နော်။ American ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့လူခွင့်ရတဲ့ Democracy အခြေအနေတွေကိုဟိုအဆက်မပြတ်လေ့လာဆောင်ကြည့်ပြီးတော့ဟိုကြောက်လျှောက်ဒီမြန်မာနိုင်ငံမှာ Democracy စနစ်ဖြစ်ပေါ်လာဖို့ကိုအကူအညီလာတဲ့နိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်မလို့အရင်တော့ကလည်းအရေးပါခဲ့တယ်။နောက်ပြီးတော့ရှိဆက်မှာလေဟိုဆက်ပြီးရေးပါနေမယ်လို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ Facebook ကျွန်တော်တို့ VB Burmese မြန်မာဌာနရဲ့ Facebook စာမျက်နှာမှာဆွေးနွေးထားတဲ့မှတ်ချက်တွေကတခုကိုကျွန်တော်အရင်ဆုံးဖတ်ပြချင်ပါတယ်တော်ရရှင်တူဆွေးနွေးထားတာပါကျွန်တော်ဒီနေရာမှာကျွန်တော်တို့တော်ရရှင်တွေကနေပြီးတော့ Facebook မှာလာပြီးတော့မှတ်ချက်ပေးတယ်သူတို့ရဲ့ Facebook ID ပေါ့လေ Facebook နာမည်ယူတော့ကျွန်တော်မပြောပါဘူးပြည်သူအများစုလက်ခံနေတဲ့အခြေခံဥပဒေမပေါ်ပေါက်ဒေသကြီးအနောက်နိုင်ငံတွေအထူးသဖြင့် American ရဲ့ထဲထဲဝင်ဝင်ပတ်သက်မှုလိုအပ်နေပါတယ်တခါအရေးယူမှုတွေကြောင့်သာတချို့သောပြောင်းလဲမှုဖြစ်စဉ်တွေဖြစ်ပေါ်လာတာကိုတွေ့ခဲ့ရပါတယ်။တိုင်းပြည်ရဲ့တရားစာတတွေကိုမတရားခုယူခဲ့တဲ့စစ်ကောင်ဆောင်တွေနဲ့သူတို့နဲ့ပတ်သက်ဆက်နွယ်နေတဲ့လူဝန်စာခရိုနီအပါဝင်အားလုံးကိုတိတိယောက်ယောက်အပြစ်ပေးအရေးယူဖို့အတွက်အမေရိကန်အနေနဲ့ဆက်လက်ကူညီဖို့လိုအပ်နေပါသေးတယ်။ပြည်တွင်းငြိမ်းချမ်းရေးကိုမီးစက်တစ်ဖက်အရေးမှုတစ်ဖက်လုပ်နေတဲ့တရုတ်နိုင်ငံကိုသတိပေးဖို့အတွက် အမေရိကန်နိုင်ငံရဲ့အကူအညီအထူးလိုအပ်ပါတယ်လို့ထင်မြင်မိပါကြောင်းတင်ပြလိုက်ပါတယ်တဲ့ Facebook ကမှတ်ချက်ရေးထားတဲ့သောတာရှင်တူရဲ့သဘောထားပါကျွန်တော်ဒါရိုက်ဆွေးနွေးမဲ့သောတာရှင်တူကိုဖိတ်ခေါ်ပါမယ်တန်လေတန်ဝန်တွင်မြို့နယ်ကဦးချင်းမြင့်ဦးချင်းမြင့်ရဲ့သဘောထားဆွေးနွေးနိုင်ပါပြီခင်ဗျဟုတ်ကဲ့ဦးချင်းမြင့်လိုင်းကြပုံရပါတယ်ဆိုတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေဘက်ကိုတစ်ချက်ပြန်လှည့်ပါဦးမယ်နှစ်ယောက်စလုံးကျွန်တော်တို့ပင်နယ်ဆွေးနွေးသူလူစုလုံးကတော့ဒေါက်တာတင်းဆွေကရောကိုဦးကိုစိုးမြောင်ကရောလူစုလုံးကအနောက်နိုင်ငံတွေရဲ့အခမ်းကဏ္ဍကမြန်မာနိုင်ငံတိုးတက်ပြောင်းလဲမှုဖြစ်စဉ်ရှေ့အနာဂတ်တိုးတက်ပြောင်းလဲမှုဖြစ်စဉ်အဆင့်ဆင့်မှာအရေးပါနေတယ်ဆိုတဲ့အခါကျတော့ဒီနေရာမှာကျွန်တော်ဒေါက်တာတင်းဆွေအနေနဲ့သုံးသပ်ပေးစီချင်တာကတခြားနိုင်ငံကမြန်မာနိုင်ငံရဲ့အရေးကိစ္စတွေမှာဟာလာဝင်ကူညီပေးဝင်လှုပ်ပေးဝင်ပြောပေးဆိုတာကဟို double sorted အသွားနှစ်ဖက်ပါတဲ့ဓာတ်လူများတစ်ခါတလေဖြစ်နေသလားလို့နားလေတာမျိုးတွေပြောကြတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒေါက်တာနင်းဆိုရင်အဲ့ဒီအပေါ်မှာဘယ်လိုနားလဲလို့ရပါမလဲ
ဟုတ်ကဲ့ခင်ဗျအခုအကြောင်းအရာမှာဦးကျော်ကျော်သိန်းဆွေးနွေးသလိုရောစောစောက Facebook မှာအခုကသုံးသပ်တယ်လို့ပေါ့နော်အဲ့ဒီနှစ်ခုကိုပြောရင် American ပြည်ထောင်စုရဲ့အရေးပါမှုကတော့ဘယ်သူမှဒီနေ့ကဘက်တကဘာလုံးညင်ညမှာမဟုတ်ဘူးသို့တော်လည်းပဲအမေရိကန်လို့ပြောလိုက်တာနဲ့အမေရိကန်လို့ပါလိုက်တာနဲ့အမေရိကန်ကတခုလို့လိုက်တာနဲ့ဟိုသတိထားကြတယ်အများကြီးရှိပါတယ်အဲ့သတိထားကြဆိုတော့ခုနအသွားနှစ်ဖက်ပါတဲ့ဒါလို့ပေါ့နော်ဒါလည်းစီရိုတဲ့ဟိုခိုင်နိုင်မှုပါပဲအဲ့ဒီဟာကို American ပြည်ထောင်စုကိုနိုင်ကလည်းသိပါတယ်အလားတူပဲအမေရိကန်နဲ့အင်အားကြီးဟိုရှင်ပြိုင်နေတဲ့တရုတ်နိုင်ငံကလည်းအဲ့လိုပဲခင်ဗျသူသူ့ရဲ့ရေးပါမှုကိုသိပြီးသူကလည်းသတိထားပြီးပြောတာဆိုတာ၄ရှိတယ်လောက်တာတော့ဒီပိုင်းပေါ့နော်အဲ့တော့အမေရိကန်ရဲ့ပမာပြည်ပေါ်မှာဆက်ပြီးတော့ပါဝင်ပတ်သက်မှုမှာကောင်းကြီးကြီးနဲ့ကျွန်တော်တို့ဟိုအမေရိကန်ကလှုပ်တယ်လို့ဒီနေ့ပမာနိုင်ငံမှာဟာလာနှလုံးသားကြီးကြီးရောအမျိုးမျိုးရှိရှိရောဥဆောင်နိုင်တဲ့ဒေါ်အောင်ဆန်းစုကြည်ရှိနေတာဟာဒါမှကျွန်တော်တို့ငကန်ကောင်းတယ်အဲ့ဒါလို့အစွန်းမလွတ်တာတွေနှစ်ဖက်ခွာဖြစ်တာတွေကိုရှောင်လွှဲပြီးတော့အကောင်ဆုံးကျွန်တော်တို့မြန်မာနိုင်ငံနဲ့ဆီလျော်တဲ့မြန်မာနိုင်ငံမျိုးသားအကျိုးစီးပွားနဲ့ကိုက်ညီတာတွေကိုအမေရိကန်ကလည်းရွေးချယ်ပြီးဆောက်ရွံ့မယ်။ဒေါ်စုကလည်းအဲ့ဒါမျိုးတွေကိုသာလက်ခံဖို့ဟိုဆုံးဖြတ်နိုင်တဲ့အကောင်ဆုံးရှိတော့ဟောဒီနေ့အဖြစ်ပြောရင်ဖြစ်စေကျင်တာတွေဖြစ်ချင်တာတွေတကယ်ဖြစ်တင်တာတွေကိုဖြစ်လာလိမ့်မယ်။ခုနဟိုဆွေးနွေးတယ်လို့ပြောလို့အေးယူလို့ပြပေးလို့ဆိုတဲ့ကိစ္စတွေကတပိုင်းထားပြီးတော့နိုင်ငံကျိုးစီးပွားတပည့်ဒီအမေရိကန်ပြည်ထောင်စုကအကူအညီသွားမလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ကိုစိုးမြင့်အောင်မြန်မာနိုင်ငံလိုနိုင်ငံမျိုးအနေနဲ့ဒီလိုမျိုးနောက်အင်အားကြီးနိုင်ငံတွေနဲ့ရှေ့အနာဂတ်ကာလဆက်ဆံသွားမယ့်ကာလတစ်လျှောက်မှာသတိထားမယ့်ကိစ္စတချို့ရှိတယ်ဆိုရင်ကိုစိုးမြင့်အောင်ဘာတွေလို့ပြောမလဲ
ဟုတ်ကဲ့ပါစစောလုံးကဟိုဓာတ်နှစ်ဖက်ပါတဲ့ဟိုပါပေါ့နော်ဟိုဓာတ်လို့ဟိုအသွားနှစ်ဖက်ပါတဲ့ဓာတ်လို့ပြောသလိုမျိုးပဲပေါ့နော်ကျွန်တော်တို့ဒီအမေရိကန်နိုင်ငံရဲ့မူဝါဒတွေကကြောင်းလာတဲ့အချိန်ကိုကြည့်မယ်ဆိုလို့ရှိရင်လေကျွန်တော်တို့ကဒီအမေရိကန်နိုင်ငံရဲ့အမျိုးသားရေးအကျိုးစီးပွားကိုထည့်ပြီးတော့ဟိုစဉ်းစားပြီးတော့ကြောင်းတဲ့ဟာတွေကိုလည်းကျွန်တော်တို့ဟိုစဉ်းစားရပါလိမ့်မယ်ခင်ဗျ။အခုအားကကျွန်တော်တို့ကဒီစည်ရေးကာလတုန်းမှလို့ဟိုဝါဒရေးရာအရာကြိုင်ဆိုင်ရတာမဟုတ်တော့ဘဲနဲ့ဒီတရုတ်လိုအင်အားကြီးနိုင်ငံမျိုးတွေကလည်းဈေးကွက်စီးပွားရေးနဲ့အရေးရှိစနစ်ကိုကျင့်သုံးနေပြီဆိုတဲ့အခါကျတော့အမေရိကန်ရဲ့ဒီနိုင်ငံရေးမူဝါဒမှာလဲသူကစီးပွားရေးသူ့ရဲ့စီးပွားရေးလုပ်ငန်းတွေစီးပွားရေးအတိုက်အဝိုင်းတွေအတွက်ပို့ပေါ့နော်ပို့ပြီးတော့လုံးလက်စွာကုံသွင်းနိုင်မှုတို့အဲစီးပွားရေးလုံးလုံးလက်လက်လုံးကင်နိုင်မှုတွေကလည်းပို့ပြီးတော့အရေးကြီးလာတယ်ခင်ဗျအဲ့ဒီအခါကျတော့စီးပွားရေးနဲ့ဆက်ဆက်ပြီးတော့မှသူတို့ကဒီလုံခြုံရေးတို့ကာကွယ်ရေးတို့ဒါတွေကိုဆက်ဆက်ပြီးစဉ်းစားလာတာပေါ့နော
်ဟုတ်ကဲ့
ဟိုဒါပေမဲ့မြန်မာနိုင်ငံရဲ့ရှုထောင့်ကကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိုးရင်ပူပန်ကြရတယ်အများကြီးရှိသေးတယ်လုံခြုံရေးလို့ဆိုတဲ့အခါမှာကျွန်တော်တို့ကဒီလူသားလုံးလုံးမျိုးပေါ့နော
်
အဲနိုင်ငံလူနိုင်ငံသားတွေရဲ့အဲဒီလူခွင့်ရေးနဲ့နောက်ပြီးတော့ကြီးလန့်ဆာဆာမနေရဖို့အရေးကြီးပေါ့လေကျွန်တော်တို့ဒီပြည်တွင်းစစ်အဲရစဲရေးတွေဒီလိုကိစ္စမျိုးတွေပါတယ်ခင်ဗျအဲ့တော့ဟိုအမေရိကန်ကသူမူဝါဒကိုပြောင်းလာတဲ့ဆိုပေမဲ့လည်းကျွန်တော်တို့အမေရိကန်ရဲ့အမျိုးသားအကျိုးစီးပွားနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားနဲ့ပေါ့နော်ထပ်တူမဖြစ်နိုင်တဲ့ဟိုနေရာလေးတွေလည်းကျွန်တော်တို့ဒီမူဝါဒအပြောင်းအလဲမှာတွေးလာဖို့ရှိတယ်ဆိုတော့အဲ့ဒါလေးတော့ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဗျာကျွန်တော်ကိုစိုးမြောင်ဆွေးနွေးချက်အမြဲတမ်းရေးကြည့်ရလို့ကျွန်တော်ထင်ပါတယ် ဒါတော့ဦးနဲ့တည်းဆွေးနွေးမယ်တော့ချင်ဦးချင်းမြင့်ကိုကျွန်တော်ပြန်ဖိတ်ခေါ်ပါမယ်ဦးချင်းမြင့်ကြားရပါပြီလား
ဟုတ်ကဲ့ခင်ဗျာ
ဆိုတော့ဦးချင်းမြင့်ကရောဘယ်လိုသဘောရပါတယ်မြန်မာနိုင်ငံရေးမှာနောက်နိုင်ငံကြီးတွေရဲ့အခန်းကဏ္ဍ
ဟုတ်ကဲ့ဆရာကျွန်တော်တို့ဒီအနောက်ဥရောပနိုင်ငံတွေနဲ့အမေရိကန်နိုင်ငံတွေကနိုင်ငံကြီးနိုင်ငံကြီးစနစ်ကအင်တန်ရှင်ကြီးတဲ့နိုင်ငံကြီးစနစ်ဖြစ်တယ်ပေါ့ခင်ဗျာလူလူအများကနေပြီးတော့ရွေးချယ်တင်မြောက်တဲ့ဟိုကျွန်တော်တို့တင်မြောက်ခြင်းတော့လေလူလူအများတင်မြောက်တယ်ဖြုတ်ဆက်ခြင်းတော့လေလူလူအများနေပြီးဖြုတ်ဆက်လို့ရတယ်ပေါ့ဒါနဲ့ဒီကောင်းမွန်တဲ့နိုင်ငံကြီးရေးမှုစနစ်နဲ့ဆက်ညံပြီးတော့ကျွန်တော်တို့မြန်မာနိုင်ငံကဥပမာဥနေဝင်လက်ထက်တွေက26နဲ့လုံးလုံးသူတို့ဟိုဘယ်သူမှလည်းမတင်မနဲ့တက်လာတဲ့ဖြုတ်ချလို့လည်းလုံးဝမရဘူးပေါ့ခင်ဗျအဲဒီလိုကြည့်ကြည့်မှုရှိတဲ့နိုင်ငံကြီးရင်းမှုတစ်ခုကိုကျွန်တော်တို့နိုင်ငံကဖြစ်ပေါ်လာတယ်။အဲ့ဒီနောက်မှာကျွန်တော်တို့ဒုစရနာပြမှုနဲ့ဒီဒီမိုကရေစီဘူတောင်းနေ
ပြီး
တော့နောက်ဝက်ကနာဖစစ်ဆိုးရလက်ထက်ကနေပြီးတော့ကျွန်တော်တို့ဟိုလူကောင်းလဲဟိုသူတို့ကနေပြီးတော့စစ်ဆိုးရလက်ထက်နဲ့ဒီမိုကရေစီကိုဆန့်ကျင်ပြီးတော့လှုပ်လာခဲ့တယ်။ဒါဘူးလဲကျွန်တော်တို့ EU နဲ့မြန်မာ EU နဲ့အမေရိကန်ကနေပြီးတော့ကျွန်တော်တို့အရေးယူတဲ့အခါမှာပြည်သူတွေရဲ့အကျိုးစီးပွားတွေဖြစ်ပါလေခင်ဗျ။ဟု
တ်ကဲ့။
အဲဒီကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်လည်းသူတို့တစ်ဖက်တည်းရေးဆဲတာနဲ့အဲဒီဥပဒေကတကယ်တော့စစ်တပ်ကြီးစိုးရိမ်တွေဖြစ်ပါလေခင်ဗ
ျ။
အခုအဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေမပြောင်းလဲသေးတဲ့ကာလပတ်လုံးကျွန်တော်တို့စစ်တပ်ကိုကျွန်တော်တို့ချက်နာပေးတဲ့စနစ်တနည်းအားဖြင့်စစ်တပ်ကိုကျွန်တော်တို့အရေးယူ Facebook တွေကလုံးဝမလုပ်တဲ့နေပါဘူးခင်ဗျ။ချေချက်မပေးတဲ့နေပါဘူးခင်ဗျ။
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးချင်းမြင့်ဦးချင်းမြင့်ကအဓိက sanctions ကိစ္စတကယ်ယူတဲ့ကိစ္စကိုဆွေးနွေးသွားတာပါအမှန်ကျွန်တော်တို့ဒီနေ့အကြောင်းအရာကတော့ sanctions ကိစ္စဆိုတာထက်ဒီမှာနိုင်ငံကြီးမှာအဓိကအနောက်နိုင်ငံကြီးတွေကအကန့်ကန့်ဆက်ဆက်တာတော့ဆက်ဆက်နေပါတယ်ဟိုမဆက်ဆက်တာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စကအဓိကကိစ္စတစ်ခုတော့မဟုတ်ပါဘူးဆိုတော့ဒေါက်တာဆွေဆိုကြပါစို့ American ခွဲပြောရင်ကျွန်တော်တို့ American တို့မဟုတ် EU ပေါ့လေခုနဦးချင်းမြင့်ဆွေးနွေးတဲ့အချိန်မှာလည်းပါသွားတယ်လို့ပေါ့ဆိုအဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံကကျန်တဲ့မြင်သာတဲ့ရုပ်ပိုင်းဆိုင်ရာအကူအညီတွေကိုထားလိုက်တော့ရုပ်ပိုင်းဆိုင်ရာအကူအညီတွေကကျွန်တော်ထင်တာမြင်တာရှိတဲ့အကူအညီတွေအပြင်အဲ့ဒီနိုင်ငံကြီးတွေစီကနေပြီးတော့မြန်မာနိုင်ငံရဲ့ကောင်းရာကောင်းကျိုးအတူစီပွားတွေတခြားဘာတွေရနိုင်နေပြီလဲတော်တင်ဆွေ
ဟုတ်ကဲ့ခင်ဗျဒီမိကွန်းလမ်တန်ရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်အစင်တန်းရကြည့်လိုက်ရင်အဲ့ဒီပွန်ပြိုးချမ်းသာတဲ့နိုင်ငံတွေနဲ့ကျွန်တော်တို့လူပမာနိုင်ငံလို LDC ပုံမျိုးအနေပုံမျိုးမှုအနေဆုံးနိုင်ငံအဆင့်ကအတူကိုကွာပါတယ်ကွာပြီမင်းတို့ကျွန်တော်တို့ကြိုးစားကြလိမ့်မယ်ကြိုးစားတဲ့အခါမှာကျွန်တော်တို့ဒူးလောက်တင်မှရင်လောက်ကြဆိုတဲ့ဆိုစကားလည်းပမာဆိုစကားရှိတယ်နောက်တစ်ခုကဒီလိုချမ်းသာပြီးတိုးတက်ပြီးနိုင်ငံတွေမှာကျွန်တော်တို့ရနိုင်တာကဟိုนี้สนิทติยอนี้ปัญญาเลยไม่กล่าวเนาะนี้สนิทติยอตะเนี่ยเพียงเฉิงโกอต้องฉานี้ดิโซ่แต่ยินเจิ้งหมู่ตะคู่ปะมาနိုင်ငံကไอ้กว่าทีเดปะมาနိုင်ငံมาหลูตรอมแม่มาเฉิงนี่ลุลละบีลุเสียไม่ရှိโหโหเฉิงพลุ้งญาเดดีနိုင်ငံนี่มาတော့เฉิงโกอติจะมินิปันสักกันบายอติอลุลุจาเดอติเนี่ยเราเจอเราปะมาနိုင်ငံนี่ก็อยู่ยาเลยနောက်တစ်ခုကဘာပဲလှုပ်လို့စီးပွားရေးလှုပ်လို့နိုင်ငံရေးလှုပ်လို့ဘာပဲလှုပ်လို့မှာသူတို့ကပွန်လင်းမြင်သာမှုနဲ့ဥပဒေစိုးမိုးမှုအတန်မှခိုင်မာတဲ့နိုင်ငံအဲ့ဒီအဆင့်ကိုရအောင်ကျွန်တော်တို့ကမြုံမှန်းထားရင်းနဲ့စူးစမ်းကြလိမ့်မယ်လို့ယူဆတယ်ဟုတ
်ကဲ့
အဲ့တော့ကျွန်တော်တို့ယူစရာရစရာတွေအမြောက်အများရှိခဲ့ဒါပေမဲ့လို့များလုံးလို့ကျွန်တော်တို့စိတ်မပြေရဘူးကွာလွန်းလို့လေကျွန်တော်တို့အာမငေရဘူးကျွန်တော်တို့ကြိုးစားမယ်ဆိုတဲ့ဆွေသက်တည်နဲ့လုပ်သင့်ကြတယ်လို့ကျွန်တော်အကြံပြုချင်ပါတယ
်ဟုတ်ကဲ့ကိုစိုးမြောင်အနောက်နိုင်ငံတွေကမြန်မာနိုင်ငံကိုအကူအညီပေးခြင်းကြပါတယ်နောက်နိုင်ငံတွေရောအရှေ့နိုင်ငံတွေမှာရောပေါ့လေတကဘာလုံးမှာမြန်မာနိုင်ငံကိုအကူအညီပေးခြင်းတဲ့နိုင်ငံတွေအများကြီးရှိပါတယ်ဒါပေမဲ့မြန်မာနိုင်ငံဘက်ကရောဒီနိုင်ငံတွေကပေးတဲ့အကူအညီတွေကဏ္ဍသီးသီးမှာဘဝနိုင်ငံလူမျိုးရေးစီးပွားရေးပညာရေးကျန်းမာရေးကဏ္ဍသီးသီးမှာပေးလာတဲ့အကူအညီတွေအပြည့်အဝထိတိယောက်ယောက်လူတို့အတွက်တကယ်အကျိုးရှိဖို့အတွက်မြန်မာနိုင်ငံဘက်မှာရောဘလို့အဓိကအချက်တွေများတစ်ချက်တစ်ချက်သုံးချက်ပြင်ဆင်ထားစရာရှိမလဲ
ကျွန်တော်တို့ဒီအရင်ဆိုးရရဲ့သက်တမ်းပေါ့နော်ဒီသမဏဦးသိန်းစင်ရဲ့သက်တမ်းမှာလည်းဒီနိုင်ငံကဖွင့်လိုက်တဲ့အခါကျတော့အပြည်ပြည်ဆိုင်ရာအကူအညီထောက်ပံ့တွေကဝင်သင့်သလောက်ဝင်ခဲ့တာလည်းရှိပါတယ်အဲ့ဒီမှာကလည်းကျွန်တော်တို့ဒီငွေကြေးနဲ့ပတ်သက်တဲ့အထောက်ပံ့တွေမကဘူးပေါ့နော်ဟိုနည်းပညာပိုင်းဆိုင်ရာအထောက်ပံ့တွေပါကျွန်တော်တို့မြန်မာနိုင်ငံကအရက်ဖက်အဖွဲ့အစည်းတွေကတချို့ဟိုတင်ယူခဲ့ရတာတွေရှိပါတယ်ဥပမာအဖြစ်ဆိုလို့ရှိရင်ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ နီးပညာတွေရွေးကောက်ပွဲကိုဘယ်လိုလေးလာဆောင်ကြည့်ရမလဲပြီးတော့ကျွန်တော်တို့ဒီအရက်ဖက်လူဖွဲ့စည်းတွေကိုဘယ်လိုပို့ပြီးတော့အားကောင်းလာအောင်လုပ်ရမလဲအဲနောက်တစ်ချက်ကကျွန်တော်တို့ဒီ institution တွေပေါ့နော်ကျွန်တော်တို့ဒီ2030နောက်ပိုင်းမှာပေါ်လာခဲ့တဲ့ institution တော်တော်များများကကျွန်တော်တို့အတွက်အသက်ဆန်းဖြစ်တယ်ဒီအဲလူတော်တို့နောက်ပြီးတော့ကျွန်တော်တို့အုပ်ချုပ်ရေးပိုင်းဆိုင်ရာအဖွဲ့အစည်းတွေနောက်ပြီးတော့ဒီရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းမျိုးတွေနောက်ဒီ civil society organization အရပ်ဖက်လူဖွဲ့အစည်းတွေကိုယ်တိုင်တော်တော်များများကဒါကျွန်တော်တို့ကဟိုဒီသင်တန်းတွေရောဤပညာတွေရောအများကြီးလက်ခံပြီးတော့လုပ်ခဲ့ရတယ်ဆိုတော့အခုကျွန်တော်တို့ဒီဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်အစိုးရလက်ထက်မှာကလည်းအဲဒီထက်ပိုများတဲ့ကျွန်တော်တို့ဤပညာပိုင်းဆိုင်ရာအထောက်ပံ့တွေအများကြီးလိုဦးမှာပါခင်ဗျာဥပမာအဖြစ်ဆိုရရင်ကျွန်တော်တို့ဒီကျွန်တော်တို့မှာကဒီလုံခြုံရေးကနဆိုင်ရာပြည်ကြောင်းလေးတွေကိုကျွန်တော်တို့အများပြည်သူကလည်းပုံနာလေဖို့လိုတယ်နောက်ပြီးတော့အတိုင်းသားလက်လက်ကန်ဖွဲ့စည်းတွေနဲ့ဒီတက်မတော်အပါဝင်ပေါ့နော်အားလုံးကလည်းဒီလုံခြုံရေးကဏ္ဍပြည်ကြောင်းလေးဆိုတာပါလေနောက်ပြီးတော့အကျွန်တော်တို့ဒီပို့ပြီးတော့ဟိုအရေးကြီးပြီးတော့ပေါ့နော်အရင်ဆိုလို့လုံးရမယ်ဟိုဒီပညာပိုင်းဆိုင်ရာတွေကိုဆက်ပြီးတော့ကျွန်တော်တို့ဟိုလေ့လာဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာဆန်းစုကြည်ဒီအမေရိကန်ခီးစီတင်ပြောတော့တခုလဲကျွန်တော်သတိထားမိပါတယ်ဒီဥမာသူကတော့အမေရိကန်မှာပြောတာဆိုတော့အမေရိကန်စိုးရစီကနေပြီးတော့ရမယ်ရနိုင်ဖို့အကူအညီပေါ့နော်ဒီစိုးရရဲ့ဆွမ်းဆောင်ရည်ပိုင်းစိုးရဆိုတဲ့နေရာမှာအုပ်ချုပ်ရေးရန်တရားအသီးသီးရဲ့ဆွမ်းဆောင်ရည်ပိုင်း capacity building ဆွမ်းဆောင်ရည်ပိုင်းတည်ဆောက်နိုင်ဖို့တိုးမြင့်နိုင်ဖို့အကူအညီတွေလိုတယ်ဆိုတာပြောတဲ့အခါကျတော့မြန်မာနိုင်ငံမှာအစိုးရအဖွဲ့အုပ်ချုပ်မှုအဆင့်ဆင့်ဟာဆွမ်းဆောင်ရည်မပြည့်သေးဘူးဆိုတာဒါကတိတ်ကိုတိတာထင်ရှားပါတယ်ပြည့်စရာလည်းအကြောင်းမရှိပါဘူးမြန်မာနိုင်ငံအခုလိုစနစ်အခုလိုအုပ်ချုပ်ရေးမှုနဲ့ကင်းကွာနေတာကျွန်တော်တို့တက်တန်တစ်ခုမကပါဘူးဆိုတော့ဒီအချိန်မှာပြောရရင်တော့အရေးစကားနဲ့ပြောရအောင်အစိုးရညံ့တာဟိုတိတ်တော့လေအပြည့်တင်စရာမရှိဘူးလို့ကျွန်တော်တို့ထင်တာပါပဲခင်ဗျာနောက်ထပ်တဲ့အဆွေနွေးမဲ့တော်ရရှိသူဖိတ်ခေါ်ပါမယ်မင်းပြမျိုးကဥမောင်ကျော်စံကဲဥမောင်ကျော်စံနောက်နိုင်ငံကြီးတွေမြန်မာနိုင်ငံကြီးအခန့်ခန့်တာဘလောက်အရေးပါပါတယ်လဲဥမောင်ကျော်စံဘယ်လိုသဘောရပါတယ်လဲ
ဟုတ်ကဲ့ကျွန်တော်တို့ကတော့မင်းပြဟိုဟာရခိုင်ပြည်သားတွေဆွေးနွေးချင်ပါတယ်အရင်တော့အစားတုန်းကတော့မြန်မာဒီမိုကရေစီရှုပ်ရှားတုန်းကတော့အမေရိကန်တို့အနောက်နိုင်ငံကြီးတွေကျွန်တော်တို့ရခိုင်ပြည်သားအထူးထောက်ခံခဲ့ပါတယ်အခုတော့ဒီနိုင်ငံကြီးတွေဟာကျွန်တော်တို့ရခိုင်မျိုးသားတဲ့ဆိုရင်အင်တာအန်ဒီကြီးမယ်လို့ကျွန်တော်တို့တံတရားတွေဝင်စရာဖြစ်နေပါတယ်။ဒါကြောင့်လေဆိုတော့သူတို့ကဟိုဟာနှောင်ကျိုးပါတဲ့စီးပွားရေးတွေရှာမဲ့ဖို့အဲ့ဒါတွေကြားနေရတယ်။အတူအမယ်ဆိုလို့ရှိရင်ဟိုဟာဟိုအနောက်ဘက်ကဝင်လာတဲ့အနောက်ဘက်တခြားဘက်ဝင်လာတဲ့ရှေ့ပြောင်းဝင်ရောက်သူအဲဂရင်းအလီတွေကိုသူတို့ကနိုင်ငံသားဖြစ်ဖို့အဲ့ဒါအဲမကြမကြကျွန်တော်တို့ခိုင်တဲ့အပေါ်မှာဖိအားပေးနေတာတွေကြားနေရတယ်။ဒါကြောင့်ကျွန်တော်တို့ကျွန်တော်တို့ဘက်ကဆိုလို့ရှိရင်သူတို့ကိုပြန်လည်ပြီးတော့စီစီရောက်မှာဖြစ်ပါတယ
်။ဟုတ်ကဲ့
။ပြီးတော့လည်းကျွန်တော်တို့ယူလို့မရဘူးလို့မြင်ပါတယ်။အဲဒီအင်တာကြီးတဲ့နိုင်ငံကြီးတွေဖြစ်နေပါတယ်။ဒါကြောင့်အခုအချိန်မှာကျွန်တော်တို့အများကြီးသုံးသက်တွေ့ခုံရတယ်ဖြစ်နေပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီအနောက်နိုင်ငံကြီးတွေဟာဆိုလို့ရှိရင်ခိုင်မြဲတဲ့အန်ဒီအမျိုးဖြစ်လာမလားဆိုတာတံပြားတွေဝင်လာစရာဖြစ်နေပါတယ်။အဲလိုပဲကျွန်တော်ဆွေးနွေးချင်ပါတယ်
။ကျေးဇူးတင်ပါတယ်ဦးမောင်ကျော်စံတကယ်လို့များအန်ဒီရဖြစ်စီမလားဆိုတော့တန်မြတ်ဆိုရင်တော့ရခိုင်တမျိုးတည်းအတွက်မဟုတ်တော့ဘူးလို့ကျွန်တော်ယူဆပါရယ်မြမအရေးကရခိုင်အရေးတခုလည်းမဟုတ်သလိုမွန်းအရေးတခုလည်းပမာအရေးတခုလည်းရှမ်းအရေးတခုလည်းကရင်အရေးတခုလည်းမဟုတ်ဘူးလို့ကျွန်တော်ကိုယ်တိုင်အဲ့လိုယုံကြည်ပါရယ်ဦးမောင်ကျော်စံဒေါက်တာတင့်ဆွေဘယ်လိုသဘောရပါသလဲ
အာဟုတ်ကဲ့ကောင်းတဲ့တော့နည်းနည်းလွယ်လွယ်သားသလိုပေါ့လေကျွန်တော်ကတော့အဲ့လိုဥစ္စာသိမ်းပြောသလိုပဲပြည်ထောင်စုအရေးဟာပြည်ထောင်စုတခုလုံးဖြစ်ပြီးတော့ဟိုခုနကဟိုဆွေးနွေးတဲ့ပုဂ္ဂိုလ်ပြောသလိုပေါ့နော်စီးပွားရေးမှာကျိုးတွေပါတယ်အကူအညီမှာကျိုးတွေပါတယ်အမေရိကန်မှာမဟုတ်ဘူးဗြိတိန်မှာမဟုတ်ဘူးတကဘာလုံး196နိုင်ငံအတူတူပါပဲကျွန်တော်တို့ကတော့အကူလေကျွန်တော်တို့ကျိုးရှိမှာပဲအဲ့တော့အဲ့ဒီနိုင်ငံတွေကဒါကိုသတိကြီးကြီးနဲ့ဟိုကျွန်တော်ဟိုကြည့်ပြီးလက်ခံရတာပေါ့နော်အဲ့ဒီတော့လည်းပဲကျွန်တော်ခုနပထမဆုံးဆွေးနွေးသူတော်စီလို့မျိုးမြင့်ကြီးရဲ့ကောင်းဆောင်ရှိနေတာကကောင်းတယ်လို့ကျွန်တော်ဆွေးနွေးခဲ့ပါတယ်အဲ့တော့ခုနကဦးကျော်ကျော်သိန်းဆွေးနွေးတဲ့အချက်လေးတစ်ခုပေါ့နော်ကျွန်တော်ပြန်ပြီးတော့ the capacity building ဆိုတဲ့အကြီးအကဲကြီးရေးမှာဒါအမှန်မှဟိုကျွန်တော်တို့နိုင်ငံအတွက်လိုတဲ့နောက်အချက်တစ်ခုမှန်မဲခင်ဗျာကျွန်တော်ဒီပြီးခဲ့တဲ့ကာလတွေပြည်ပနိုင်ငံရေးစူးစမ်းမှုတွေကာလတော့ပါဒီအမေရိကကဒီ State Department ကိုခေါ်တဲ့နိုင်ငံရေးဝန်ကြီးဌာနကိုဗမာအရေးနဲ့သွားဆွေးနွေးဝင်ထွက်ပူပါတယ်အဲဒီခါမှာဒီဗမာအရေးကိုကင်နေတဲ့အမေရိကန်အရာရှိငယ်တွေပေါ့နော်မကြီးသေးပါဘူးသူတို့အရာတွေရရွယ် ဒါပေမဲ့သူတို့ဟာဗမာအရေးကိုကျွန်တော်တို့ပေါ့နော်အဲလက်ဖြောက်တီးလို့ပြောရမယ်အဲ
တိတ်ကြွနေတာ
တက်နေသူတိနေ
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့နိုင်ငံတိုင်းဝင်ဌာနမှာအဲ့လိုအရေးချင်းကြီးတဲ့လူတွေ
အများကြီးလ
ူဝင်ထားတာမှာအဲ့လိုအရေးကြီးတဲ့လူငယ်လူရွယ်တွေကိုမွေးထုတ်ဖို့ဟိုအခွန်ကောင်းကိုကိုရောက်နေပြီအဲ့ဒီအတွက်လေဒီလူတိုးတက်တဲ့နိုင်ငံတွေနဲ့ယူကြပါလို့ကျွန်တော်ညှပ်ထပ်ပေးခြင်းပါတယ
်ဟုတ်ကဲ့ပါခင်ဗျာသိကောင်းပါတယ်အခုကျွန်တော်တို့တော်တော်ရှင်တောက်ကရှမ်းပြည်နယ်ကကိုဦးသူအတန်နဲ့ပေါ့လေအတန်နဲ့အတန်ဖိုင်နဲ့ပို့ပြီးဆွေးနွေးထားတာလေးရှိပါတယ်10မိနစ်ကြော်ကြော်လေးပါဒီဆွေးနွေးချက်လေးကိုလည်းအခုနားဆင်ကြအောင်ပါခင်ဗျာ
ကျွန်တော်အမြင်မှာတော့နိုင်ငံကြီးတွေကကျွန်တော်တို့အတွက်လိုအပ်သလားဆိုတဲ့တစ်ဖက်သက်အမြင်ကတော့နည်းနည်းတော့ဘဝင်မကြချင်ပါဘူးနိုင်ငံကြီးတွေရဲ့ခန့်ကန့်တာကကျွန်တော်တို့အတွက်လိုအပ်တယ်လို့ဒီချိန်ထဲမှာပဲကျွန်တော်နိုင်ငံကလည်းသူတို့အတွက်မဖြစ်မနေဘူးလိုအပ်တယ်ဆိုတော့ခုလက်ရှိအခြေအနေကတက်သေးပါပဲအဲလူတိုင်းသိရပေးထားရတဲ့ခုကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံပြည်နိုင်ငံရေးပါအမေရိကန်ရဲ့မဟာဗျူဟာဖြစ်တဲ့ဒီ Asia Pivot နဲ့တရုတ်ရဲ့ One Belt One Road ကစားကွက်မှာဆိုရင်ကျွန်တော်တို့နိုင်ငံဘယ်နေရာလဲဆိုအလုံးသိပါပဲအရှိတရုတ်ကကွန်မြူနတီသိနေနိုင်ငံအနောက်အိန္ဒိယကဒီမိုကရေစီနိုင်ငံသိနေနိုင်ငံဖြစ်နေတာလဲစိတ်ဝင်စားဖို့ကောင်းပါတယ်နောက်ကျွန်တော်နိုင်ငံမှာကမ္ဘာရှားပါးတွေရဲ့တကူဖြစ်တဲ့ငင်းငိုင်းနိုဘယ်ဆုရှင်ရှိပါတယ်။ကမ္ဘာမှာသူ့ဩဇာလည်းအထိုင်ရောက်ရှိပါတယ်။ဒါကြောင့်ကျွန်တော်တို့အပြန်အလှန်လိုအပ်တယ်လို့ထင်ပါတယ်။အရေးကြီးတာတကူလို့ရှိပါတယ်။ကျွန်တော်တို့နိုင်ငံမှာနိုင်ငံဆက်ဆံရေးမှာခေါင်းဆောင်တွေကို professional ကြကြအကြံပေးနိုင်မဲ့ OSS လိုမျိုးဖြစ်ဖြစ်သက်ဆိုင်နိုင်ငံများလည်းကျွမ်းကျင်တဲ့ think tank တကူတော့အရေးကြီးလိုအပ်နေတယ်လို့ကျွန်တော်မြင်ပါတယ်။အခုရှိရှိမှာရှိရှိပါလိမ့်မယ်။ဒါပေမဲ့အလွတ်တန်းလို့ကျွန်တော်ယူဆပါတယ်။ကျေးဇူးတင်ပါတယ်။
ချန်ပီနယ်ကကိုဦးပါသူဆွေးနွေးသွားတဲ့ OSS ဆိုတော့ကျွန်တော်နားလည်သလောက်တော့ Office of Strategic Studies ဖြစ်မယ်ထင်ပါရဲ့ Rodin ဆိုရင်အဲ့လိုသဘောရလားကိုဆွေးမရအောင်ဘယ်လိုသဘောရလဲ OSS
အဲ့ဒီဟာနဲ့တူပါတယ်ဘိုးကျုပ်ခင်ညွန်နဲ့တက်တူပါတယ်အဲ့ဒါလေးရှိခဲ့ပါ
ဟုတ်ကဲ့အခုတော့အဲ့ဒီဖွဲ့မရှိတော့ဘူးထင်ပါရဲ့ OSS ဆိုတာ
ကျွန်တော်တော့သိမသိဘူး
ဟုတ်ကိုဆွေးမရအောင်ဒီနေ့ကဆိုတော့ရှိသိရှိတယ်လား OSS ဆိုတဲ့ဖွဲ့
အာမရှိတော့ဘူးလို့ထင်ပါတယ်ခင်ဗျဒါပေမဲ့လေကျွန်တော်တို့အာဆီယံနိုင်ငံတိုင်းမှာဟိုရှိရတဲ့စိမ့်စိမ့်ပုံစံမျိုးကျွန်တော်တို့မြန်မာ ISIS ဆိုတာရှိတယ်ခင်ဗျအဲ့ဒါကဟိုထုံးစံအဖြစ်ကတော့အဲ့ဒီ ISIS ပေါ့နော် ISIS ကဒီနိုင်ငံရေးဝန်ကြီးဌာနနဲ့အလိုသူတို့ချိတ်ဆက်ထားပြီးတော့နိုင်ငံရေးဝန်ကြီးဌာနကအဲညွှန်ကြားမှုချုပ်တူကသူဒီ ISIS မှာအတွင်းရေးမှုဖြစ်အလိုတာဝန်ထမ်းလေးရှိပါတယ
်ဟုတ်ကဲ့ဟုတ်
ကဲ့အဲ့လိုမျိုးကျွန်တော်တို့ဟိုနိုင်ငံကနေပြီးတော့လှုပ်ပေးထားတဲ့တင်းတဲ့မျိုးတွေလည်းရှိတယ်နောက်ပြီးတော့အခုကျွန်တော်တို့ဒီ Civil Societyအဲ့မှာလေတချို့သင်တန်းတွေစပြီးတော့ဟိုပေါ်လာပြီပေါ့နော်ကျွန်တော်တို့မှာ Renaissance Institute လို့ဟာမျိုးပေါ့နော်ကျွန်တော်တို့ဟိုစီးပွားရေးနဲ့ပတ်သက်ပြီးတော့အဲဘူဝါလာပိုင်းဆိုင်ရာအကြံပေးတဲ့သင်တန်းမျိုးတွေတော့ရှိနေပါပြီသူက
ဟုတ်ကဲ့ပါကိုစိုးမြအောင်ကျွန်တော် Facebook မှတ်ချက်တခုကိုထပ်ဟိုပြောပြချင်ပါသေးတယ်အင်အားကြီးနိုင်ငံတွေရဲ့အကူအညီထောက်ပံ့အများကြီးလိုအပ်ပါတယ်ပြီးခဲ့တဲ့အတိတ်ကိုပဲကြည့်ပါမြန်မာကိုအထူးကြံတစ်ထားခဲ့လို့တရုတ်ကိုပဲအားကိုးခဲ့ရတယ်ပြန်စားတဲ့အခွင့်အရေးတွေမတန်တဆနဲ့ပေးခဲ့ရတဲ့ပြင်အောက်တူခဲ့ရလို့သူ့ငေကျွန်းလို့တော့ဆက်ဆံခံခဲ့ရတယ်။အစိုးရကောင်းသည့်တစ်စီမကောင်းသည့်တစ်စီကျွန်တော်တို့အစိုးရပဲဖြစ်ပါတယ်။ကျွန်တော်တို့အစိုးရနှိမ်ချဆက်ဆံခံရရင်ကျွန်တော်တို့ပြည်သူတွေကိုနှိမ်ချဆက်ဆံတာနဲ့အတူတူပါ။ဒါကိုသူများနိုင်ငံမှာလုပ်လို့ရတဲ့ကျွန်တော်တို့လူလူမျိုးတွေအတိအဆုံးပါ။ဒါကြောင့်ပြစ်ထားတာတဲ့အနီးကပ်စီယုံဝင်ပူးပေါင်းလှုပ်ဆောင်တာအကောင်းဆုံးပါ။ဒီနေ့မျိုးနယ်မှုတွေကိုလည်းအရင်လိုတရုတ်ကမောင်းပိုင်စီးတာတဲ့စာရင်တရုတ်ကိုလည်းအများနဲ့ပါဝင်ရှင်းပြန်စေချင်ပါတယ်။ဒါကြောင့်လဲဆိုတော့တရုတ်ကအိမ်နီးချင်းဖြစ်နေလို့ရဲ့ဈေးကွက်နဲ့အင်အားကြီးနိုင်ငံဖြစ်နေလို့မလွဲမဆောင်တာပါစေချင်တာပါစစ်ပွဲကြီးလည်းအမြန်ဆုံးရက်စေချင်ပါပြီပြည်သူပဲလည်းလက်ကြည့်စေချင်သည်တော်ကြပါတော့ချက်ပါတော့တဲ့ Facebook ကတော်တော်ရှင်သူဆွေးနွေးထားတာပါဆိုတော့ဒေါ်တိစွေခင်ဗျာဒေါ်ဆန်းစုကြည်အခုခီးစဉ်နေဒီအပိုင်းခီးစဉ်နေပေါ့လေဒီဒီနောက်ပိုင်းခီးစဉ်နေကိုသုံးသပ်ကြည့်လိုက်ရင်လက်ရှိအစိုးရတက်ဟာနိုင်ငံတကာအခက်အခဲမှာလှလှပပတတ်တတ်ရက်ရက်တွားနေတယ်လို့တော်တင်စေမြင်ပါသလားခင်ဗျာ
မမရခင်ဗျာကျွန်တော်ကဟိုကျွန်တော် NLD ဝင်ဖြစ်လို့ဟိုပြောတာမဟုတ်ဘူးနိုင်ငံသားတယောက်အနေနဲ့ပြောရရင်အခုခီးစဉ်ဟာဗမာနိုင်ငံရဲ့ပုံရိပ်ကိုဟလိုက်ပုံရိပ်ကိုတဆင့်တက်ပြီးတော့ဟိုတိုးတက်လာအောင်ဖြစ်စေတဲ့ကမ္ဘာအလဲမှာပေါ့နော်ဟိုဒေါ်စုဒီဝါရှင်တန်ခီးစဉ်နေဆိုရင်ဝါရှင်တန်ဒီမီဒီယာပေါ့နော်ဝါရှင်တန်မီဒီယာနိုင်ငံကမီဒီယာကဆိုရင်ဒါသူ influence လို့ခေါ်တဲ့လွှမ်းမိုးနိုင်စွမ်းကိုခြေကျူးကြတယ်နောက်တစ်ခုကသူ့ရဲ့အဆုံးဖြတ်ကိုဆုံးဖြတ်ချက်ဒီပေါ်လို့မှဆင်ခွနတယောက်ဆိုနေကိုဆိုင်ဆိုင်ခဲ့တာဆုံးဖြတ်ချက်လူမျိုးချတာဟာအတမ်းမှဟိုရဲရင်မှုနဲ့နောက်ဆုံးနှစ်မှာအကောင်ဆုံးတစ်ခုကိုရွေးပြီးတော့ချလိုက်တဲ့ဆုံးဖြတ်ချက်တစ်ခုလို့တောင်းမှတင်စားပြီးတော့ဟိုပြောဆိုကြရတယ်။တနည်းအားဖြင့်ဒီခီးစဉ်မှာကျွန်တော်နိုင်ငံရဲ့ဂုံပေါ့နော်ဒီ NRA ဆိုရဲ့ဂုံပုံနိုင်ငံရဲ့ဂုံကိုပါမြင့်တင်နိုင်တယ် နောက်တစ်ခါပြုပြင်ပြောင်းလဲကာလမှာအချို့ပြုမဲ့အရာတွေကိုတည်ဆောင်နိုင်မယ်လို့ထင်ကျွန်တော်မျှော်နေမျှော်မှပါတယ
်ဟုတ်ကဲ့ကိုဟုတ်ကဲ့ကိုဆိုးမြောဒါကိုသဘောတူသလား
အဟုတ်ကဲ့ကျွန်တော်သဘောတူပါတယ်အခုဒီ NLD အစိုးရလက်ထက်မှာပေါ့နော်နိုင်ငံသားကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီအင်ဂျီနာချင်းအင်အားကြီးနိုင်ငံနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးပေါ့နောက်ပြီးတော့အနောက်နိုင်ငံတွေပေါ့ကျွန်တော်တို့ဒီဗြိတိန်တို့ US တို့နဲ့အမေရိကန်နဲ့ဆက်ဆံရေးတွေပေါ့အဲ့ဒီမှာအလုံးကိုဘယ်လိုကောမလဲဟိုလှုပ်ဆောင်သွားသမျှတွေကပေါ့နော်ဟိုချိန်နဲ့အားရစရာကောင်းပါတယ
်
အလုံးနဲ့လည်းချစ်ချစ်ကြည့်နေပေါ့နော်ဟိုတူကဘယ်လိုကောမလဲနိုင်ရင်ပြီးတော့တူကရှုံးနေမျက်နာသွားတယ်ဆိုတဲ့ဟာမျိုးဖြစ်အောင်လို့ပေါ့လောက်ကင်တော့နိုင်တာအချစ်ကျူးရပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြန်လိုက်ဆွေးနွေးပြတဲ့ဒေါက်တာတင့်ဆွေကိုစိုးမြောတိုင်ရဲ့ပေါင်းဆွေးနွေးကြသူတွေမှတ်ချက်ပို့အီးမေးလ်ပို့ဆွေးနွေးသူတွေအထူးသဖြင့်နားထောင်သူဒေါက်တာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ဒီလိုရဲ့တိုင်ရဲ့လီလိုင်းအစီအစဉ်စနေနေ့တိုင်ရဲ့လီလိုင်းအစီအစဉ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ